ကျောင်းနိုင်ငံဟန်ဇူးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးစည်းဝေးပွဲကိုတရားဝင်စတင်ကျင်းပပါတယ်။တရုတ်သမ္မတရှီဂျင်းဖင်ကညီလာခံအဖွဲ့မှာအခုလိုပြောပါတယ်
။20国集团聚集了世界主要经济体，国际社会对我们充满期待。
ကမ္ဘာစီးပွားရေးပြန်လည်ဥမော်လာပြီဆိုပေမဲ့ဗန္ဒာရေးကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုအပိုင်းတို့မှာစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အခုညီလာခံမှာတော့စန်းသစ်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးရေးကိုဖော်ဆောင်ဖို့ကမ္ဘာစီးပွားရေးပိုပြီးဖြစ်ထွန်းလာစေဖို့ဗန္ဒာရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့တရုတ်သမ္မတရှီဂျင်းဖင်ပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်းဖင်တို့မနေ့စနေနေ့က၃နာရီကျော်ကြာတွေ့ဆုံဆွေးနွေးမှုအတွင်းမှာတော့နှစ်နိုင်ငံကြားလုံခြုံရေးကုန်သွယ်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့ကတိပြုခဲ့ကြပါတယ်။ဒါအပြင်တတိယကမ္ဘာကမိတ်ဖက်နိုင်ငံတွေမှာငြိမ်းချမ်းရေးထိမ့်သိမ်းရေးမှာလည်းပူးပေါင်းဆောင်ရွက်ကြဖို့နှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ပီရိုကထုတ်တဲ့ကြေညာချက်မှာဖော်ပြပါဗျ။ဒီနိုင်ငံတွေဖွံ့ဖြိုးမှုလျင်မြန်စေရေးအတွက်အမေရိကန်တို့ကဆက်မှုအတက်ပညာပိုင်းနဲ့စီးရေးဆိုင်ရာထောက်ပံ့ပို့ဆောင်ရေးတို့ကိုထောက်ပံ့ဆောင်ရွက်ပေးနေတာပါ။တရုတ်တို့ဘက်ကလည်းတချို့ဒေသတွေမှာပြည်အဖို့ဂရိပြူထားတဲ့ငြိမ်းချမ်းရေးထိန်တပ်ဖွဲ့ဝင် 8,000 ကိုရပ်ပေါင်း 60 အတွင်အစင်းသင့်ဖြစ်စေဖို့ရည်ရွယ်ထားတယ်လို့ပြောဆိုခဲ့ပါတယ်။အကြမ်းဖက်သမားအဖြစ်တန်တရာရှိသူတွေရဲ့သတင်းအချက်အလက်တွေပို့ပြီးဖလှယ်ချဖို့လည်းအမေရိကန်နဲ့တရုတ်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။ဒါ့အပြင်အင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြသလိုဆွေးနွေးပွဲအတွင်းမှာစင်စွဲမှောင်ခိုကုန်ကူးမှုကိုတိုက်ဖျက်ရေးအတွက်လည်းထပ်လောင်းဂရိပြူခဲ့ကြပါတယ်။တရုတ်နိုင်ငံကဒီနှစ်အစောပိုင်းမှာပဲစင်စွဲတင်သွင်းမှုကိုတားမြစ်ထားတဲ့အကြောင်းလဲအမေရိကန်သမ္မတအင်ပီရိုရဲ့ကြေညာချက်ကဖော်ပြထားပါတယ်ရှင်။